မြန်မာနိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာတူရကီနိုင်ငံကိုတရင်းကနေကသွားရောက်ပြီးမြင်းကလေးတန်းအဖြစ်စီးတွေကိုကြည့်ရှုခဲ့ပါတယ်။ပြည်အခွန်ဒသမ8ရှိတဲ့မြင်းကလေးကြောင့်တူရကီနဲ့ဆီးရီးယားနိုင်ငံတို့မှာလူပေါင်း 46,000 ကျော်သေဆုံးခဲ့ပြီးလူသားပေါင်းများစွာဥပဒေအိမ်မဲ့ဖြစ်နေကြပါတယ်။ဘလင်ကန်ဟာတူရကီသမ္မတတေယစ်အာဒိုဂန်နဲ့တူရကီနိုင်ငံရဲ့ဝန်ကြီးမက်ဖလုတ်ကာဗူဆိုဂလုတို့နဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ထားကြပါတယ်။ကာဗူဆိုဂလုဟာပြီးခဲ့တဲ့လကဝါရှင်တန်ကိုလာရောက်ခဲ့ပါသေးတယ်။ယူကရိန်းကိုရုရှားကကျူးကျော်ဝေရောက်တာဆွီဒင်နဲ့ဖင်လန်နိုင်ငံတို့ကနေတိုးအဖွဲ့ဝင်ဖြစ်ဖို့လျှောက်ထားတာနဲ့ပတ်သက်ပြီးအမေရိကန်နဲ့တူရကီတို့သဘောထားပွဲပြားနေကြတာကိုလည်းဆွေးနွေးကြမယ်လို့မျှော်လင့်ထားကြပါတယ်။ဖိုင်ဘာရီက6ရက်ကလုတ်ခဲ့တဲ့မြင်းကလေးပြက်စီးတွေကြားမှာဖြစ်တောင့်ဖြစ်ခဲ့အသက်ရှင်နေသူတွေကိုဆက်လက်ကယ်တင်နိုင်ပေမဲ့ကစေးလုပ်ငန်းတွေကိုခရမာမာဘရစ်နဲ့ဟာဒင်းနဲ့နယ်ကလွဲပြီးတနင်္ဂနွေနေ့မှာရလိုက်တတ်မယ်လို့တူရကီအရေးပေါ်ကစေးရေးဌာနကပြောထားပါတယ်။